African American တို့ဖြစ်သူ George Floyd ကိုတတ်မှုနဲ့ရဲတပ်ဖွဲ့ဝင်ဟောင်း Derek Chauvin ကိုထောင်ဒဏ်22နှစ်ခွဲချမှတ်လိုက်ပါတယ်။2020ပြည်နှစ်မေလကမင်းနီဆိုတာပြည်နယ် Minneapolis မြို့မှာရဲတွေက Floyd ကိုဖမ်းဆီးတဲ့အချိန် Chauvin က Floyd ရဲ့လေပင်ကိုဒူးကောင်းနဲ့6မိနစ်ကျော်ကြာဖိထောက်ချုပ်ထားခဲ့ပြီးတဲ့နောက် Floyd သေဆုံးသွားခဲ့တာပါ။အသက်45နှစ်အရွယ်ရှော်ဗင်ဟာမင်းနီဆိုတာပြည်နယ်မှာလူမဲတယောက်ကိုတတ်မှုအတွက်အကျဉ်းချတဲ့ပထမဆုံးလူဖြူရဲတပ်ဖွဲ့ဝင်ဖြစ်တယ်လို့မင်းနီဆိုတာပြည်နယ်အများပြည်သူရေဒီယိုအသံလွှင့်ဌာနကပြောပါရယ်တောက်ကြံလေးကစင်ကြက်ချတာကိုဒေသခံတွေနဲ့လူခွင့်ရေးလှုပ်ရှားသူအများအပြားလျာယုံအပြင်ဘက်မှာစူဝေးဆောင်ဆိုင်ခဲ့ကြပါရယ်ရှော်ဗင်ကိုအခုလိုစင်ကြက်ချလိုက်ပေမဲ့အများပြည်သူဘဝအတွက်တရားမျှတမှုပြန်ရလာဖို့ကတော့အလံဝေးနေစေပဲလို့လူတော်များများကပြောကြပါရယ်
I think anything under this current prison industrial complex is not going to feel like justice.
လက်ရှိအကျဉ်းထောင်စနစ်အရာကတော့တရားမျှတမှုဆိုတာကိုခံစားရမယ်လို့ကျွန်မမထင်ပါဘူး။ဒီစနစ်ကကျွန်မတို့လူမှုဝင်းဝိုင်းအတွက်တရားမျှတမှုကိုမပေးနိုင်ပါဘူး။ဒါကတိတ်ကိုဒေါသထွက်စရာကောင်းပြီးလူတွေကိုတတ်တဲ့ဒီစနစ်ကိုပဲတရားမျှတမှုရဖို့အတွက်ကျွန်မတို့ကဆက်ပြီးမှီခိုအားထားနေရပြီးတော့ဒီစနစ်ဟာတရားမျှတမှုကိုဘယ်တော့မှစောင့်ကြည့်ပြီးမှမဟုတ်ပါဘူးလို့ဒေသခံတူးဖြစ်သူအန်ဂျလာကပြောပါရယ်။ရှော်ဝင်ကိုလူသားမှုဆိုင်ရာဆွေးချက်သုံးခုအတွက်အပြစ်ရှိကြောင်းပြီးခဲ့တဲ့ AB လမှာဂျူရီအဖွဲ့ကဆုံးဖြတ်ခဲ့တာပါ။သူ့ကိုထောင်ဒဏ်230ဒီချမှတ်ပေးဖို့အစိုးရရှိနေတွေကတင်ပြရှောင်လဲခဲ့ကြပါရယ်ခင်ဗျာ။